မြန်မာနိုင်ငံအတွက်လိုအပ်နေတဲ့အကူအညီတွေတွားရောက်ပေးအပ်ခွင့်နဲ့အချင်းတောင်တွေကိုတွားရောက်ခွင့်ပေးဖို့ဇွန်လ3ရက်ကျစ်တပြင်းနေ့စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံချိန်မှာအပြည်ပြည်ဆိုင်ရာချက်ချင်းဤဖွဲ့ ICRC အကြီးအကဲပီတာမူရာကတောင်းဆိုခဲ့ကြောင်း ICRC ရဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံတွင်လက်နက်ကိုင်ပဋိပက္ခတွေနဲ့ COVID-19 ကာယရောဂါအပြင်လက်ရှိကျုံးနေရတဲ့အချက်တဲတွေအတွက်မြန်မာပြည်သူတွေဟာအရေးတကြီးအကူအညီပေးဖို့နဲ့အကာအကွယ်တွေပေးဖို့လိုအပ်နေကြောင်းပြောကြားခဲ့တဲ့အပြင်ဆီယနာသိမ်းမှုဆန့်ကျင်သူတွေအပေါ်မှာစစ်တပ်နဲ့ရဲရဲအင်အားသုံးနှိမ်နှင်းမှုအပါအဝင်လက်ရှိမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့လူသားချင်းစာနာမှုဆန်ရအဓိကပြဿနာတွေကိုလည်းတင်ပြခဲ့တယ်လို့ဖော်ပြထားပါတယ်။ရှင်းကချင်း၊ကယား၊ကရင်၊ရှမ်းနဲ့ရခိုင်ပြည်နယ်တွေအပါအဝင်လူသားချင်းစာနာမှုဆန်ရအကူအညီတွေကျေကျေပြန့်ပြန့်တော့ရောက်ပြည့်ဖို့လူနေကြောင်းလဲချပြခဲ့တယ်လို့ပြောပါတယ်။ COVID-19 ကာယရောဂါကြောင့်မြန်မာနိုင်ငံတွင်းကအချင်းထောင်တွေရှိတော့ရောက်ခွင့်တွေလူသားချင်းစာနာမှုအကူအညီပေးဖို့ခွင့်တွေကိုဆိုင်းငံ့ထားတာကိုပြန်ပြီးခွင့်ပြုပေးဖို့လဲတောင်းဆိုခဲ့တာပါ။ ICRC အဖွဲ့ဟာမြန်မာနိုင်ငံတွင်းလက်နက်ကိုင်တိုက်ပွဲတွေကြောင့်ဒုက္ခရောက်နေရသူတွေအတွက်နှစ်ပေါင်း30ကျော်အကူအညီတွေပေးခဲ့တဲ့အဖွဲ့လဲဖြစ်ပါတယ်။